ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ဆိုတဲ့လူခွေချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ပြုရေးဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့လက်ထောက်တရလူရှိနေ James Stewart ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံမဟုတ်တာကြောင့်အဖွဲ့ဝင်နိုင်ငံဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘက်မှစုံစမ်းစစ်ဆေးမှုတွေတက်နိုင်တယ်လို့ပြုလုပ်နိုင်မှုအခုလိုတောင်းဆိုတာလည်းဖြစ်ပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုက်ပြောပြပေးပါရှင်။
မြန်မာနိုင်ငံဘက်အချမ်းမှလူငယ်ရေးတပ်ဖွဲ့တွေကအရဟဉာရီပေါ်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကစုံစမ်းစစ်ဆေးမှုတွေစတင်ဖို့အရှင်မြင့်လှုပ်ဆောင်လာနေတာမှာမြန်မာနိုင်ငံဟာ ICC ရဲ့အဖွဲ့ဝင်မဟုတ်တာကြောင့်မြန်မာနိုင်ငံထဲမှာစုံစမ်းစစ်ဆေးမှုတွေကိုလုပ်ခွင့်မရှိဘဲဖြစ်နေတာပါ ICC ရဲ့အခြေခံ Rome State ကျူးလွန်ခေါ်တဲ့နိုင်ငံတကာစာချုပ်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့စာချုပ်ဝင်နိုင်ငံဖြစ်ပါတယ်စာချုပ်ဝင်မဟုတ်တဲ့မြန်မာနိုင်ငံအနေနဲ့စုံစမ်းစစ်ဆေးမှုတွေအပေါ်ညှဉ်းဆန်ခွင့်ရှိနေတာပါဒါကြောင့်လဲဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတင်းချောင်သွားကြတဲ့ရိုဟင်ဂျာတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ခွင့်ပြုရေးတောင်းဆိုဖို့ ICC အဖွဲ့ဝင်ဖြစ်နေပြီးဖြစ်တဲ့ဘင်္ဂလားဒေ့ရှ်အစိုးရထံတောင်းဆိုဖို့ရောက်လာခြင်းဖြစ်ကြောင်းICC လက်ထောက်တရလို့ရှိနေ James Stewart ကသတင်းတော့တွေကိုပြောပါတယ
် It's important to note that Myanmar is not a state party to the ICC but Bangladesh is a state party
မြန်မာနိုင်ငံ ICC နိုင်ငံတကာရာဇဝတ်ခုံရုံးဖွဲ့ဝင်နိုင်ငံမဟုတ်ဘူးဆိုတဲ့ချက်ကဒီနေရာမှာအရေးကြီးပါတယ်ဒါပေမဲ့ Bangladesh ကတော့ဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ဒါကြောင့် Bangladesh ပဲအချက်မှာပဲကျူးလွန်ခဲ့ပါတယ်ဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးလို့ရနိုင်ပါမယ်ရာဇဝတ်မှုကျူးလွန်မှုတွေဖြစ်ခဲ့ပါတယ်ဆိုပြီးကျွန်တော်တို့တံကိုနေရာတော်တော်များကတင်ပြလာကြတဲ့အချက်အလက်တွေပေါ်မူတည်ပြီးပနမစုံစမ်းစစ်ဆေးဝင်ပြဖို့ ICC ရှင်းနေကြိုးဖာတူပန်ဆူတာကရှောက်ထားခဲ့တာ
ပါမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်မှုရှိကြောင်းဆွဆွဲထားတဲ့ရာဇဝတ်မှုတွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တရားရုံးမတင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီး၃ဦးပါအဖွဲ့ကို The Hague အခြေစိုက် ICC နိုင်ငံတကာရာဇဝတ်ခုံရုံးကဖွဲ့စည်းပေးလိုက်ကြောင်းဇွန်လ25ရက်နေ့မှာဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ခဲ့ပြီး ICC အနေနဲ့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့ဥပဒေအခွင့်အာဏာပေးအပ်ဖို့ ICC ရှေ့နေချုပ်ဖတ်တိုဦးပန်ဆူဒါက ICC တရားသူကြီးတွေထံဇူလိုင်လ4ရက်နေ့ရက်စွဲနဲ့တောင်းဆိုခဲ့တာပါသူတို့ရဲ့ခီးစဉ်ဟာစုံစမ်းစစ်ဆေးမှုတွေစတင်ဖို့မဟုတ်သေးဘူးဆိုတာကိုလည်း James Stewart ကဆက်ပြောပါတယ
် So I have to stress that our purpose here in Bangladesh today is not to investigate or collect evidence.We're here to engage with the government.
ကျွန်တော်တို့ကဘင်္ဂလားဒေ့ရှ်ခီးစဉ်ရဆုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တပ်တွေထောက်ထားပြီးကောက်ခံဖို့အတွက်မဟုတ်ဘူးဆိုတာကိုလည်းအလေးထားပြောကြားလိုပါတယ်။ဒီခီးစဉ်ဟာအစိုးရပါဝင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံတာ ICC ရဲ့ဥပဒေကြောင်းရလှုပ်ဆောင်မှုတွေဘယ်ဆင့်ရောက်နေပြီလဲဆိုတာနဲ့ပတ်သက်လို့သိချင်တာတွေကိုဖြေချပေးဖို့အတွက်သာဖြစ်ပါတယ်
။လက်ရှိအခြေအနေမှာ ICC ဥပဒေကြောင်းအရလှုပ်ဆောင်မှုတွေဟာကနဦးအဆင့်ဖြစ်တဲ့စုံစမ်းစစ်ဆေးတာနဲ့တပ်တွေထောက်ထားကောက်ယူတဲ့အဆင့်တောင်မရောက်သေးပါဘူး။အဲဒီလိုလှုပ်ဆောင်မယ်မလှုပ်ဆောင်ဘူးဆိုတာကိုရှင်းနေကြုတ်ဖတ်တိုးဘန်ဆူဒါက ICC တရားသူကြီးတွေဆံဇူလိုင်လ4ရက်နေ့မှာတောင်းဆိုထားတဲ့ကိစ္စကိုမဆုံးဖြတ်ရသေးပါဘူး။စုံစမ်းစစ်ဆေးတာနဲ့တပ်တွေထောက်ထားကောက်ယူတာတွေပြီးဆုံးပြီးသွားတော့မှနောက်တစ်ဆင့်ဖြစ်တဲ့တရားစွပ်စွဲမဲ့လုပ်ငန်းစဉ်တွေကိုစတင်နိုင်မှာပါ။ရိုဟင်ဂျာလို့ခေါ်ပေါ်သုံးနှုန်းနာကိုလက်ခံထားခြင်းမရှိတဲ့မြန်မာအစိုးရကတော့ ICC ကပရီထရယ်ချိန်ပါလို့ခေါ်တဲ့တရားစွပ်စွဲမှုမပြုလုပ်မီမှာစုံစမ်းစစ်ဆေးပြီးအချက်အလက်တွေတောင်းခံဖို့အဖွဲ့တစ်ဖွဲ့ဖွဲ့စည်းခဲ့တာဟာလည်းအချုပ်အခြာအာဏာကိုထိခိုက်တယ်ဆိုတဲ့အကြောင်းပြချက်နဲ့ပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြသူတွေနေရပြောင်းနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတော့ရှိနေပါတယ်ခင်ဗျာ။